လေတို့ငញ្ញမ်းမှုဟာအိမ်ပြင်ဘက်မှာသာတွေ့ရတာမဟုတ်ဘဲအိမ်ထဲမှာလည်းတွေ့ကြုံနိုင်တဲ့လူမှုကျန်းမာရေးဆိုင်ရာပြဿနာတစ်ခုဖြစ်ပါတယ်။အိမ်ထဲမှာသုံးဆွဲလေးရှိတဲ့အိမ်သုံးဓာတုပစ္စည်းမျိုးစုံကနေထွက်တဲ့အခုံးဝယ်တွေနဲ့အမှုံမွားတွေကြောင့်အိမ်တွင်းလေတို့ငញ្ញမ်းမှုဟာအိမ်အပြင်မှာထက်ပိုပြီးဆိုးနိုင်ပါတယ်။ဒါပေမဲ့ကာဗွန်နိုင်အောက်ဆိုက်ကိုရှူရှက်ရတဲ့အပင်တွေကလည်းအိမ်တွင်းလေတို့ငញ្ញမ်းမှုပြဿနာဖြေရှင်းပေးနိုင်ကြောင်းသုတေသနပညာရှင်တွေတွေ့ရှိခဲ့ကြပါတယ်။လူတွေဟာအပင်တွေမရှိဘဲအသက်မရှင်နိုင်ပါဘူး။အပင်တွေဟာလူသားတွေရှူထုတ်လိုက်တဲ့ကာဗွန်နိုင်အောက်ဆိုက်ကိုဆုပ်ယူကြတယ်လို့လူသားတွေရှူသွင်းတဲ့အောက်ဆီဂျင်ကိုထုတ်ပေးတာပါ။လူသားတွေအသက်ရှူသွင်းတဲ့အောက်ဆီဂျင်များများရဖို့အတွက်အပင်တွေပေါ်မှာမှီခိုနေရတယ်လို့နယူးယောက်ပြည်နယ်တက္ကသိုလ်တစ်ခုဖြစ်တဲ့ Oswego ကသိပ္ပံပညာရှင် Vadol Neri ကပြောပါတယ်။လူသားတွေဟာတနေ့ကိုလေကမ်းလမ်းပေါင်း 3,000 ကျော်ရှူသွင်းရပြီးလေမရှူဘဲ3မိနစ်ထက်ပိုပြီးမနေနိုင်တဲ့အတွက်လေတန့်စင်မှုဟာသိပ္ပံကိုအရေးပါတယ်လို့နေ့စဉ်ရှူသွင်းဖို့အတွက်တန့်စင်တဲ့လေလည်းလိုအပ်ပါတယ်။အင်းတွင်းလေတို့မတန့်ရှင်းတာဟာမူဝေဒအသက်ရှူကျက်တဲ့ပန်းနာရောဂါနဲ့အလာဂျီတွေကိုဖြစ်စေပါတယ်။Sick building syndrome ကိုဖြစ်စေတာဖြစ်ပါတယ်။